နိုင်ငံရွေးကောက်ပွဲမဲရလက်ကဒီမြန်မာနဲ့ဟိုဆက်ဆံရေးအပေါ်မှာဘလို့အပြောင်းလဲတွေရှိလာမလဲလို့ဥထွတ်ချက်သုံးသပ်လဲရှိ
ခုဒီရွေးကောက်ပွဲမှာကျွန်တော်တို့ဘယ်ပါတီပဲနိုင်နိုင်ဟိုမြန်မာနဲ့ဆက်ဆံရေးကတော့တော်တော်တိတိတသာကြီးဟိုပြောင်းလဲတိုးတက်သွားမယ်ဆိုတော့ဟာမျိုးတော့ကျွန်တော်တို့မမြင်ရဘူးဆိုလိုချင်တာကတော့ဘယ်အစိုးရပဲတက်လာတက်လာသူတို့ကတော့ဒါအခုပုံစံနဲ့ဆိုညွန်ပေါင်းဆိုးရတွေပဲဖြစ်လိမ့်မယ်ဆိုအမြဲတမ်းထိုင်းနိုင်ငံကစဉ်းစားချက်ကတော့သူတို့ရဲ့အမျိုးသားအကျိုးစီးပွားနဲ့သူတို့နိုင်ငံရဲ့ဒီစီးပွားရေးလုပ်ငန်းတွေပေါ်မှာပဲဟိုအဓိကစဉ်းစားတာမျိုးတွေကျွန်တော်တို့တွေ့ရတော့လေဆိုတော့ကျွန်တော်တို့နေနေကတော့တိတ်ပြီးတော့ဒီဘယ်ဆိုးရပဲတက်တက်ကျွန်တော်တို့မြန်မာပြည်နဲ့ဆက်ဆံရတဲ့ဆက်ဆံသူတို့ဆက်ဆံမဲ့ဒီဟိုတိတာထင်ရှားတဲ့အဲ့လိုမျိုးနိုင်ငံခြားဆက်ဆံရေးမူဝါဒတွေအပြောင်းလဲရှိလိမ့်မယ်လို့တော့ကျွန်တော်တို့မတွေ့ရဘူးပြောဟုတ်ကဲ့
ဒါမဲ့ဒီမြန်မာနိုင်ငံလိုအခြေအနေမျိုးကြတော့ဆက်ရနာတိုင်းထားတဲ့နိုင်ငံလည်းဖြစ်တယ်။ဆိုတော့ထိုင်းနိုင်ငံမှာအရင်အစိုးရတုန်းကလည်းဒါသူတို့ဒါဗိုလ်ချုပ်ဟောင်းနေပဲဖြစ်တယ်။ပြီးတော့ဒီအာဏာသိမ်းခဲ့ထားတာပေါ့နော်။အာဏာသိမ်းခဲ့တယ်ဆိုတော့ဒီစစ်တပ်ကနေပြီးတော့အာဏာသိမ်းပြီးဖြစ်လာတဲ့အစိုးရအနေနဲ့ဒီစစ်ကောင်စီနဲ့ဆက်ဆံရေးပိုင်းမှာတော်တော်လေးသူတို့ဟာထက်ထက်ဝင်ရှိခဲ့တယ်ဆိုတော့သုံးသက်ချက်တွေရှိနေတော့အခုရွေးကောက်ပွဲကနေတက်လာမဲ့အဲဒီညွန်ပေါင်းအစိုးရလိုမျိုးဒီမိုကရေစီကိုဟိုလိုလားတဲ့ဒီထိုင်းပါတီတွေဘက်ကတက်လာမယ်ဆိုလို့ရှိရင်စစ်ကောင်စီနဲ့ဆက်ဆံရေးမှာအနည်းနဲ့အများအပြောင်းလဲတွေရောဖြစ်လာနိုင်လို့ရှိမှာရှိ
။ဟိုကျွန်တော်တို့ကတော့ဒီလိုမြင်နေပါတော့နှစ်ပိုင်းပေါ့နော်ဒီကျွန်တော်တို့နိုင်ငံရေးရတော့တို့ကလည်းကျွန်တော်တို့ပြောဘူးတယ်ဘယ်ကျွန်တော်တို့ ਨੇ တိတယ်ပေါ့နော်ယဉ်နေတဲ့လူတွေဘယ်ဆိုးရပဲတက်တက်ပေါ့နော်လက်ရှိအစိုးရမှာဒီတက်ဆိုးတဲ့အစိုးရလည်းတို့ကတော့ဆက်ဆံမယ်ဆိုတဲ့ပုံစံမျိုးတော့ရှိတယ်ဒါပေမဲ့တချိန်တည်းမှာပဲကျွန်တော်တို့ကဒီမိုကရေစီရေးလှုပ်ရှားတက်ကြွရတယ်ကျွန်တော်ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်နိုင်ငံရေးဒီမိုကရေစီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တယ်ကျွန်တော်တို့အစိုးရပြောတဲ့ရှစ်ပြောင်းလုပ်သမားရေးကိစ္စတွေအဲ့ဒါတွေကတော့အစိုးရပြောတယ်ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်ကသူတို့ရဲ့ဒီထိုင်းနိုင်ငံရေးပါတီတွေရဲ့ကျွန်တော်တို့ဟိုမဲဆွယ်စည်းရုံးတဲ့ကိစ္စတွေမှာလည်းသူတို့ရဲ့ဒီအလုပ်သမားတွေပေါ်မှာထားတဲ့အလုပ်သမားရေးနဲ့ပတ်သက်ပြီးတော့တချို့ဟာတွေဟိုပြောတာမျိုးတွေတော့ရှိတယ်ဆိုတော့ဒီချိန်မှာတော့တစုံတရာကျွန်တော်တို့ရှစ်ပြောင်းလုပ်သမားရေးကိစ္စတွေနဲ့ပတ်သက်လို့တော့ဟိုတစုံတရာတော့ဟိုအကောင့်ဘက်ကိုတော့နည်းနည်းတော့ဟိုပွားမယ်ဆိုတဲ့ပုံစံမျိုးတော့မြင်ရတယ်ဒါပေမဲ့ကျွန်တော်ပြောနှစ်ပိုင်းပေါ့နော်ဒါပေမဲ့တစ်ချိန်တည်းမှာလည်းတို့ကကျွန်တော်တို့ဒီဘက်ကိုဟိုအလေးပေးမယ်ဆက်ဆံမယ်ဆိုလို့ရှိရင်တော့ပဲကျွန်တော်တို့ဒီစစ်အစိုးရလက်ရှိစစ်အစိုးရကိုတော့တို့ကတော့ဘယ်လိုပြောမလဲတွေ့ဖီပြီးတော့ဆက်ဆံမှာမဟုတ်ဘူးတို့စစ်အစိုးရကိုလည်းတို့ကမဖြစ်မနေတော့ဟိုဆက်ဆံရမှာပဲဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့တွေ့နေရတယ်ဗျာဟုတ်
ထိုင်းပါတီတွေဘက်ကဒီသူတို့ရွေးကောက်ပွဲမဲဆက်စည်းရုံးတဲ့အခါမှာပေါ့နော်အာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရင်အခုဆိုရင်ဒီရှင်နဝထရာဝန်ကြီးချုပ်ဟောင်းရှင်နဝထရာရဲ့သမီးတို့ဘာလို့ဒီသူတို့ပါတီတွေဘက်ကမြန်မာနိုင်ငံနဲ့ဆက်ဆံရေးကြတော့ဘယ်လိုသုံးသပ်လဲရှင
်ဟိုအစောပိုင်းပေါ့ထူးထူးခြားခြားပေါ့အခုကတော့တကယ်ထိုင်းနိုင်ငံမှာတော့နံပါတ်1ပြေးနေတယ်ပေါ့နော်သူကထိုင်းဆိုတဲ့ဆိုတာပြောတဲ့တက်ဆင်ရှင်နဝထရာရဲ့သမီးဦးဆောင်တဲ့ပါတီရဲ့နောက်ပြီးတော့ကျွန်တော်တို့ moving forward ဆိုတဲ့ကျွန်တော်တို့အခုတော်တော်လေးတို့လူငယ်တွေကြားထဲမှာကျွန်တော်တို့ရေပန်းစားတယ်ပေါ့ဗျာအဲ့လူငယ်တွေဥဆောင်နေအရင်တော့ကဒါထိုင်းနိုင်ငံရဲ့ကျောင်းသားတမကခေါင်းဆောင်နဲ့တော့တကယ်စီးပွားရေးလူငယ်စီးပွားရေးလုပ်ငန်းရှင်ဥဆောင်နေအဲ့ပါတီတွေကတော့တစုံတရာတကယ်ဒီမိုကရေစီဘက်ကိုသွားမယ်ဟုတ်ကျွန်တော်တို့အာဏာသိမ်းတယ်တော့မဟုတ်သိမ်းတော့တော့မှာပဲထူးထူးခြားခြားအာဏာသိမ်းတော့လက်မခံဘူးဆိုတော့အဲ့လိုမျိုး statement ထုတ်ခဲ့တဲ့ပါတီတစ်ခုဖြစ်တယ်လို့ပြောလို့ရတယ်ဒါပေမဲ့ကျွန်တော်တို့ကသတိထားတင်တာကတော့ဥမာဖြင့် Texan Sonowatra အာဏာရတဲ့အချိန်မှာရောအဲ့ဒီကလာရုံးမှာလည်းကျွန်တော်တို့စစ်အစိုးရပဲဥခင်ညွန့်တို့ဥခင်ညွန့်နဲ့တိုက်ရိုက်စီးပွားရေးလုပ်ငန်းတွေနဲ့သူတို့ဆက်ဆံတာမျိုးရှိတယ်ကျွန်တော်တို့အလုတ္တမရေးကိစ္စတွေမှာရောပဲဟိုကျွန်တော်တို့ဒီဆူနာမီဖြစ်ပြီးတဲ့အချိန်မှာလည်းအလုတ္တမရေးကိစ္စတွေမှာလည်းအဲ့ဒီပါတီအစိုးရဖြစ်နေတဲ့အချိန်မှာတော့မှာပဲကျွန်တော်တို့အဲ့လိုမျိုးကူညီဆောင်ရွက်မှုတွေမရှိဘူးနောက်တစ်ခုကသူကိုယ်တိုင်ကလည်းဒီထိုင်းနိုင်ငံမှာအဲ့လိုကလူခွင့်ရေးချိုးဖောက်မှုတွေနဲ့အများကြီးရင်ဆိုင်ခဲ့ဘူးတဲ့ကျွန်တော်တို့ဒီအရသာအစိုးရအာဏာရှင်လူမျိုးဖြစ်ခဲ့တယ်ဆိုတော့သူတမီးနိုင်လို့ရှိရင်လည်းကျွန်တော်ထင်ပါတယ်သူရဲ့လွန်မိုးမှုနဲ့သူရဲ့အရေးကတော့လွတ်မှာမဟုတ်ထင်တယ်ဆိုတော့ကျွန်တော်တို့ကအကြောင်းမလို့မပြောနိုင်ဘူးလို့ကျွန်တော်တို့ကပြောရတာနောက်တစ်ဖက်ကလည်းအစိုးရပြောတယ်ဟို moving forward ဆိုတဲ့ပါတီကြတော့ဒါဒီဘက်မှာတက်ရှိလဲသူတို့လူငယ်တွေကတော်တော်လေးကိုဒါဒီမိုကရေစီအသွင်ကူးပြောင်းရင်သူတို့လည်းဒါအာဏာရှင်ဆက်အာဏာရှင်တပိုင်းနိုင်ငံဖြစ်တော့ဒီမိုကရေစီအသွင်ကူးပြောင်းရင်ကိစ္စတွေဆောင်ရွက်လိမ့်မယ်လို့တော့ကျွန်တော်တို့မျှော်လင့်တယ်
အဲ့တော့ဒီရွေးကောက်ပွဲကတက်လာမဲ့ဒီထိုင်းနိုင်ငံရေးပါတီပေါ့နော်ထိုင်းအစိုးရကဒီမြန်မာopposition နေပေါ့နော်ဒီထိုင်းနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်မှာအခြေစိုက်နေတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေနောက်ဒီ NUG လို့ဒီအမျိုးသားညီညွတ်ရေးအစိုးရလိုမျိုးပေါ့နော်တခြားဒီ မြန်မာနိုင်ငံနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေပေါ်မှာသူတို့ရဲ့သဘောထား policy ဘယ်လိုရှိလာနိုင်မှာရှိ
ထိုင်းနိုင်ငံသူတို့ခမလည်းသူတို့မှလည်းနှစ်ဖက်ထည့်ပြီးတော့ဆောင်ရွက်ရတာမျိုးရှိတယ်ကျွန်တော်တို့ဟုတ်ဟိုငကူတွေကကျွန်တော်တို့88လာပြီးတဲ့တည်းကလည်းကျွန်တော်တို့သူတို့အစိုးရကိုလည်းဆက်ဆံတယ်ကျွန်တော်တို့လည်းတစုံတရာအတိမတ်ပြုတယ်သူတို့ဘက်ကနေပြီးတော့တတ်နိုင်တဲ့အကူအညီတွေလူသားချင်းစာနာတဲ့ကိစ္စတွေအကူအညီတွေပေးခဲ့တာမျိုးတွေရှိတယ်ဒါကလက်တွေ့ပဲအခုလည်းကျွန်တော်ထင်တယ်လက်ရှိကျွန်တော်တို့တော်လှန်ရေးကိုဥဆောင်နေပါတယ်ဆိုတော့အဖွဲ့အစည်းလူပုဂ္ဂိုလ်တွေကကျွန်တော်တို့ဒီထိုင်းအစိုးရကြီးပဲမဟုတ်ထိုင်းနိုင်ငံရဲ့နိုင်ငံရေးပါတီတွေအစိုးရဖြစ်နေတဲ့ဖြစ်မယ်အတိုက်ခံနေဖြစ်မယ်နိုင်ငံရေးပါတီတွေကိုကျွန်တော်တို့စနစ်တကျချင်းကပ်တဲ့နယ်နောက်တစ်ခုကထိုင်းနိုင်ငံမှာရှိတဲ့ကျွန်တော်တို့လူခွင့်ရေးလှုပ်ရှားတဲ့လူတွေရှိတယ်ကျွန်တော်တို့ပေါ်မှာကျွန်တော်နားလည်ပြီးတော့ကျွန်တော်တို့ပေါ်မှာကိုချင်းစာနိုင်တဲ့ကျွန်တော်တို့ပညာရှင်တွေရှိတယ်နောက်စီးပွားရေးလုပ်ငန်းရှင်တွေလည်းရှိတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့အနေနဲ့ဘလောက်ကျွန်တော်တို့စနစ်တကျသူတို့ကိုဟိုဆက်သွယ်ဆောင်ရွက်နိုင်လဲသူတို့နဲ့ကျွန်တော်တို့ဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်လဲအဲ့ဒီပေါ်မှာလည်းအများကြီးမူတီလိမ့်မယ်လို့ကျွန်တော်ကတော့မြင်တယ်ကျွန်တော်မြင်တာကတော့လက်ရှိပေါ့ဗျာဥပမာ IUG ဆိုလို့ရှိရင်သူကဟိုထိုင်းနိုင်ငံကိုစနစ်တကျချင်းကပ်ပြီးတော့ထိုင်းနိုင်ငံနဲ့ပတ်သက်ပြီးတော့တစုံတရာပူးပေါင်းဆောင်ရွက်နိုင်တဲ့နီလန်းချတာထက်ကျွန်တော်တို့ဒီနိုင်ငံသားတိုင်းပြည်တွေမှာသွားပြီးတော့ဟိုအခြေချပြီးတော့သူတို့အဲ့ဒီလှုပ်ရှားမှုတွေလောက်တာကိုသူတို့ပိုအားတန်ဖို့ရတယ်ဒါကြောင့်မလို့အဲ့ကိစ္စကြောင့်မလို့ထိုင်းနိုင်ငံထိုင်းအစိုးရနဲ့ထိုင်းလူမျိုးတွေထိုင်းကျွန်တော်တို့နိုင်ငံရေးပါတီတွေကိုလည်းလက်ရှိတော်လည်းရေးလုံနေတယ်ဆိုတော့လူပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့ဟိုစနစ်တကျတော့ဆောင်ရွက်တင်တယ်ဒါသူတို့ရှိမှလည်းကျွန်တော်တို့ကကူညီဆောင်ရွက်ပေးနိုင်တဲ့အနေအထားတွေဟိုတွေ့နေရတယ်လို့ကျွန်တော်အနေနဲ့ဟိုပြောချင်ပါတယ်ဟုတ်ကဲ့
ဥတုချက်ဆိုလို့ရှိရင်ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့လူလည်းဖြစ်တယ်နောက်ထိုင်းနိုင်ငံရဲ့အပြောင်းလဲတွေကိုလည်းအများကြီးကြုံတွေ့ခဲ့ရတဲ့လူလည်းဖြစ်တဲ့အခါကျတော့အခုကျင်းပတဲ့ဒီထိုင်းနိုင်ငံရဲ့ရွေးကောက်ပွဲဟာဘယ်လောက်ထိအရေးပါတယ်လို့မြင်ပါရှင
့်ဟုတ်ဒါတော့ကျွန်တော်တို့ထိုင်းလူမျိုးတွေကြီးပဲမဟုတ်ဘူးပေါ့နော်ဒါကျွန်တော်တို့ထိုင်းနိုင်ငံမှာကျွန်တော်တို့မိခိုးပြီးတော့ပဲနေရလို့ပြောပေါ့နော်ကျွန်တော်တို့ဒီကျွန်တော်တို့လေငါတန်းရှိတဲ့မြန်မာရှိပြောင်းလို့သမားတွေနေနေရလဲဒီထိုင်းရွေးကောက်ပွဲရဲ့အရှုံးနိုင်ငံအများကြီးကျွန်တော်တို့အတွက်လည်းဟိုအရေးကြီးပါတယ်အစိုးရပြောသလိုမျိုးကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့လူမျိုးလက်ရှိရှိပြောင်းလို့သမားတွေရဲ့အရေးကိုတစုံတရာဟိုဒီမိုကရေစီနီလန်းကြလူခွင့်ရေးရှုတော့ကကြည့်ပြီးတော့ကျွန်တော်တို့ဟိုကူညီဆောင်ရွက်ပေးနိုင်တဲ့နိုင်ငံရေးပါတီလည်းရှိနေတယ်ဒါကြောင့်မလို့အဲ့ဒီပါတီတွေကအနံ့ရလို့ရှိရင်ဘာပဲပြောပြောမြန်မာစိုးရနဲ့ဆက်ဆံတဲ့အပိုင်းကတပိုင်းဖြစ်လိမ့်မယ်ကျွန်တော်တို့ထိုင်းနိုင်ငံမှာရှိပြီးတဲ့အနေထားရောက်နေတဲ့မြန်မာတွေရှစ်တောင်းလို့တမားတွေကိုသူတို့ဆက်ဆံတဲ့အပိုင်းပေါ့နောက်တစ်ခုကဒီနေဆက်တွေမှာရှိတဲ့တိန်းနဲ့ရှိတဲ့ကျွန်တော်ဒုက္ခတဲ့ကိစ္စတွေလည်းဟိုအများကြီးရှိပါတယ်ဒါကြောင့်မလို့ဒါဒီထိုင်းနိုင်ငံရဲ့လက်ရှိအခုလာမဲ့14ရက်နေ့ပေါ့နော်တင်းကြီးနေရွေးကောက်ပွဲကထိုင်းလူမျိုးတွေကြီးပဲမဟုတ်ကျွန်တော်မြန်မာနိုင်ငံသားတွေမြန်မာရှစ်တောင်းလို့တမားတွေအတွက်လည်းအမတန်အရေးကြီးတဲ့ကျွန်တော်တို့ရွေးကောက်ပွဲလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ဟုတ်ကဲ့
အခုကျမတို့အင်တာဗျူးနေတဲ့အချိန်ကထိုင်းနိုင်ငံမှာဒါရွေးကောက်ပွဲကျင်းပတဲ့ရက်လည်းဖြစ်နေပြီးတော့ဒီသူတို့ရဲ့ရွေးကောက်ပွဲရလဒ်ကိုပေါ့နော်ကျမတို့ကအတိအကျလည်းမသိရသေးဘူးပေါ့လေဆိုတော့အခါမှာအဲ့တော့ဒီထိုင်းနိုင်ငံဒီရွေးကောက်ပွဲကနေပြီးတော့တက်လာမယ့်အစိုးရကဒီမြန်မာရွှေပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ပေါ့နော်သူတို့ရဲ့ချမှတ်မဲ့မူဝါဒအပေါ်မှာရောဒါဥထုချစ်တို့ဘယ်လိုမျှော်လင့်ချက်တွေရှိလဲရှင
်။ဟိုအ ਨੇ ဆုံးပေါ့ဗျာအစိုးရတော့ကျွန်တော်တို့ရှေ့ပြောင်းလို့တမားရေးကိစ္စကိုသူတရိုက်မပြောတော့မှာပဲ။တချို့နိုင်ငံရေးပါတီတွေကဆက်စည်းုံနေချိန်မှာဥပမာဖြစ်ဟိုသူတို့လူမျိုးတွေအတွက်ပေါ့နော်အလို့သမားတွေအတွက်ကျမ်းမာရေးကိစ္စတွေသူတို့အဲ့ဒီမျိုးဟိုဘယ်လိုပြောတက်ကျမ်းမာရေးကိစ္စတွေဘယ်လိုဆောင်ရွက်မယ်ပညာရေးကိစ္စတွေဘယ်လိုဆောင်ရွက်မယ်အဲ့ဒါမျိုးတွေစည်းုံလို့ရှာမှုရှိတယ်။နောက်တစ်ခုစိတ်ဝင်စားတာကသူတို့ရဲ့အခြေခံပေါ့နော်ဒါထိုင်းလူမျိုးထိုင်းလူသမားတွေအခြေခံလားဆိုတော့ဘတ်ငွေ600အဓိကတော့သူ900 955ကျပ်အထိသူတို့အခြေခံလားဆိုတာသတ်မှတ်မယ်လို့သတ်မှတ်ပေးမယ်ပေါ့သူတို့ပါတီတာအနိုင်ရလို့ရှိရင်ဒိုဒီမိုထိုင်းနိုင်ငံမှာကျွန်တော်တို့အခြေခံဘွဲတစ်ခုရတာနဲ့အဲ့ဒီကဝန်ထမ်းခန့်လို့ရှိရင်အနည်းဆုံးဘတ်ငွေ1000ကျပ်ကနေစပြီးတော့ပေးပါမယ်ဆိုတဲ့အထိသူတို့မက်ဆက်ဆေးရုံးမှုတွေရှိတယ်အဲ့ဒါကိုကျွန်တော်ကပြန်ပြီးတော့အဲ့ဒါလေးကိုကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်ဒီကြတဲ့ခုကတော့သူတို့အနေနဲ့ထိုင်းအလုပ်သမားတွေကိုအစိုးရပြောတဲ့အခြေခံလက်စာတွေတိုးမြင့်မယ်လူမှုဖူလုံရေးခန်းစားခွင့်တွေကျွန်တော်တို့တိုးမြင့်ပေးမယ်ဆိုလို့ရှိရင်တော့ဒါကကျွန်တော်တို့နောက်ဆက်တွဲကမြန်မာရွှေ့ပြောင်းအလုပ်သမားတွေကတော့ဘလူနီးနဲ့ဖြစ်ဖြစ်အနေနဲ့များတော့အဲ့ဒီအခွင့်အရေးတော့သူတို့ခန်းစားမှာပဲဆိုတော့အကြောင်းမလို့ကျွန်တော်တို့အနေနဲ့ကတော့ဒီအချို့သူတို့အခုအဲ့လိုမျိုးမဲဆွဲစည်းရုံးမှုအတိုင်းပဲပြောတကယ်လို့အကောင့်တွေဖော်ပေးမယ်ဆိုလို့ရှိရင်တော့အဲ့ဒီပါတီတွေအနိုင်ရသွားမယ်ဆိုလို့တော့ဘာပဲပြောပြောရွှေ့ပြောင်းအလုပ်သမားတွေရဲ့ကျွန်တော်တို့အခြေခံလက်စာကျွန်တော်လူမှုဖူလို့ရေးအခွင့်ရေးတွေပညာရေးအကျိုးအမြတ်တွေပညာရေးအခွင့်လန်းတွေတော့ပို့ပြီးတော့ဟိုရလာလိမ့်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ်ဟုတ်ကဲ့
ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြောင်းလဲဖြစ်ဖ ို့အရေးမျှော်လင့်ချက်ကိစ္စမှာ
အခုဒီထိုင်းရွေးကောက်ပွဲကနေပြီးတော့တက်လာမယ့်ဒီအစိုးရနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုဥထွတ်ချစ်တို့ဘက်ကတိတ်ပြီးတော့မျှော်လင့်ချက်တွေမရှိဘူးဆိုတဲ့အပိုင်းမှာရောဘာကြောင့်လဲရှင့်
အစောညှော်လင့်ချက်ဆွေးနွေးမှာလဲဆိုတော့ထိုင်းနိုင်ငံမှာလက်ရှိမြင်နေရတာကဒီပါတီတစ်ခုကနေပြီးတော့ပါတီတစ်ခုကနေပြီးတော့အစိုးရပါတီတစ်ခုတည်းကနေပြီးတော့အစိုးရဖွဲ့ဖို့ဆိုတာတော့ကျွန်တော်တို့ဒီလက်ရှိအနေအထားကိုကျွန်တော်အတွေ့အကြုံကတော့မဖြစ်နိုင်တဲ့အနေအထားဖြစ်တယ်။နောက်တစ်ခုဒါသူတို့ညွန့်ပေါင်းဆိုးရပဲဖြစ်လိမ့်မယ်။ပြဿနာသူတို့ရဲ့အစိုးရပြောတဲ့ဒီအခုကျင့်သုံးနေတော့ပေါ့နော်ဒီဟိုဥစ္စာအဖွဲ့စည်းပုံအခြေခံဥပဒေရလဲဟိုကျွန်တော်တို့ရဲ့အခြေခံဥပဒေထောက်မှပို့ဆိုးသလားတော့ပြောလို့ရမလားမသိဘူး။ဥပမာဖြစ်ပြီးခဲ့တဲ့ဆေးဆိုးကခံထားတဲ့ကျွန်တော်တို့ခေါ်တဲ့အထက်လွှတ်တော့250ရှိတယ်။အဲ့250ကလည်းစစ်တပ်ကပဲခံခဲ့ပေးတာဆိုတော့အဲ့250မဲကအစိုးရပြောတဲ့ဒီအခုလက်ရှိနာမည်ကြီးနေတဲ့အစိုးရဖူအထိုင်းတို့ဥစ္စာ moving forward party တို့ကတော့အဲ့ဒီ250မဲကသူရမှာပေါ့။ဆိုတော့အစိုးရပြောတဲ့ဒီအောက်လွှတ်တော်ပေါ်တော့ဒီအောက်လွှတ်တော်ရဲ့အထက်လွှတ်ပေါ်တော့ပေါင်းပြီးတော့ဖွဲ့ရတယ်ဆိုတော့ကျွန်တော်ထင်တယ်သူတို့နိုင်ရင်တော့မှပဲဟိုအစိုးရဖွဲ့နိုင်ပါမလားဆိုတော့ဟိုစိုးရိမ်ကြတော့ကျွန်တော်တို့မှရှိတယ်။ပြီးခဲ့တဲ့ယူကောက်ပွဲလိုမျိုးပဲလက်ရှိအာဏာရထားတဲ့ you know ဝင်းကျုပ် you know စစ်ဟိုပါဗောအာဏာသိမ်းကောင်းဆောင်ဒီ project ပဲဦးဆောင်တဲ့ပါတီတွေကပဲအစိုးရဖွဲ့နိုင်မလားဆိုတော့မေကွန်းထုတ်ဆက်ကိစ္စတွေလည်းရှိနေတယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဒီထိုင်းနိုင်ငံကြီးရဲ့ယူကောက်ပွဲရဲ့ကျွန်တော်တို့ယူကောက်ပွဲကြောင့်မလို့ပေါ့နော်ဘယ်သူပဲနိုင်နိုင်ကျွန်တော်ရဲ့မြန်မာပြည်နိုင်ငံကြီးမြန်မာပြည်ရွှေ့ပြောင်းလို့တမအရေးရသိပြီးတော့ဟိုညှော်လင့်ချက်ကြီးကြီးမားမားကြီးဟိုထားလို့မရဘူးဆိုတာပဲကျွန်တော်ထပ်ခါပြောချင်ပါတယ
်။ကျေးဇူးပါဦးချစ်ချစ်အခုလိုအချိန်ပေးပြီးတော့ကျမတို့မိကွန်းတွေဖြည့်ချပေးတဲ့အတွက်ကျေးဇူးကြီးတင်ပါတယ်ရှင့်
။ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်။